ဇူလိုင်လ16ရက်ဒီပလိုမက်စာဆုံးမှာမြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီမံကိန်းဘဏ္ဍာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ရဲ့မြန်မာနိုင်ငံနဲ့ပိတ်ဆို့အရေးယူမှုဆိုင်ရာဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ပိတ်ဆို့အရေးယူမှုတွေဟာအစိုးရတွေကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေအတွက်အရေးပါထိရောက်တဲ့လက်နက်တွေဖြစ်ပါတယ်တဲ့။ဝေဖန်သူတွေကတော့ပိတ်ဆို့အရေးယူတာတွေကြောင့်အပြောင်းလဲတွေအောင်မြင်မြင်ပေါ်ပေါက်လာတာရှားပါတယ်လို့ပြောဆိုကြကြပေမဲ့ထောက်ခံသူတွေကတော့အခုလက်တလုံးနှစ်တွေအတွင်းပိတ်ဆို့အရေးယူတာတွေကြောင့်ပြောင်းလဲမှုတွေထိထိရောက်ရောက်ပေါ်ပေါက်လာနေတဲ့အပြင်မရှိမဖြစ်လိုအပ်တဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလက်နက်တခုလည်းဖြစ်တဲ့အကြောင်းထောက်ခံသူတွေနဲ့သဘောတူညီကြောင်းဆောင်းမရှင်ကဖော်ပြပါတယ်အမေရိကန်ပြည်ထောင်စုမှာ 9/11 အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးချိန်ကစလို့အပြစ်မဲ့အရာပဲပြည်သူတွေကိုအထီးအကိုက်နေပါအောင်ကြီးဝဲတဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူတဲ့နီလန်းကိုအသုံးပြုလာခဲ့ပါတယ်။လူသိများအောင်မြင်တဲ့စီးပွားရေးပိတ်ဆို့အရေးယူမှုကတော့1989ခုနှစ်အတွင်းတောင်အာဖရိကနိုင်ငံကအသားအရောင်ခွဲခြားတဲ့အစိုးရအပေါ်ကုလသမဂ္ဂကချမှတ်ခဲ့တဲ့လက်နက်ဆိုင်ရာပြစ်မှတ်ထားပိတ်ဆို့အရေးယူမှုဖြစ်ပြီး1994ခုနှစ်မှာအစိုးရပြုတ်ကျသွားခဲ့ပါတယ်။အလားတူမြန်မာနိုင်ငံမှာလည်း1998ခုနှစ်ကနေ2015ခုနှစ်အထိစစ်အစိုးရအပေါ်အနောက်နိုင်ငံတွေကပိတ်ဆို့အရေးယူခဲ့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တွဲဆုံညှိနှိုင်းဆွေးနွေးခဲ့ရပြီး2015မှာရွေးကောက်ပွဲတွေကျင်းပနိုင်ခဲ့လို့စစ်အုပ်ချုပ်ကြီးဖြေလျှော့မှုနဲ့အတူနိုင်ငံစည်းဝါးကြီးလည်းပွင့်လာခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြန်တဲ့အခါအမေရိကန်၊ EU ၊ဗြိတိန်၊ကနေဒါ၊နယူးဇီလန်စတဲ့နိုင်ငံတွေကမြန်မာစစ်ကောင်စုတွေကိုချက်ချင်းထပ်မံပိတ်ဆို့ခဲ့ပြီးအရေးယူမှုတွေကိုလည်းတိုးမြင့်ခဲ့ပါတယ်ဒီအတွင်းနိုင်ငံမှာကိုရိုနာကိုဗစ် -19 ကူးစက်မှုကြောင့်စီးပွားရေးထိခိုက်ခဲ့ရသလိုစစ်တပ်အာဏာသိမ်းမှုကြောင့်လည်းကာကွယ်ဆေးထိုးနှံရေးအစီအစဉ်တွေရပ်တန့်သွားခဲ့ရပြီးကူးစက်မှုတက်တရာလိုက်ဒဏ်ကိုတပြည်လုံးခံစားနေရပြီဖြစ်ပါတယ်လွတ်လပ်မှုကိုတောင်းတနေကြတဲ့မြန်မာပြည်သူတွေအတွက်ကဘာကြီးကဆောင်ရွက်ပေးနေတာတွေရှိပါတယ်ပထမမြန်မာအပေါ်ပြစ်မှတ်ထားစီးပွားရေးပိတ်ဆို့အရေးယူမှုချမှတ်တဲ့နိုင်ငံတွေနဲ့အဲ့ဒီဆောင်ရွက်မှုကိုအကောင့်ထဲပေါ်ဖို့ထိရောက်တဲ့အဆင့်ခြေလန့်တွေဒုတိယနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့နိုင်ငံတကာဘဏ်လုပ်ငန်းကိုအသုံးမပြုနိုင်အောင်တားဆီးဖို့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးဂျုံဘုံငွေအဖွဲ့ IMF တို့စီကဘဏ္ဍာရေးအကူအညီရဖို့တတိယမြန်မာရေနံနဲ့သဘာဝတန်းငွေလုပ်ငန်းတပ်ထုမိုင်းတစ်လုပ်ငန်းတွေကနေရရှိငွေအပါအဝင်အဓိကဝင်ငွေအရင်းမြစ်တွေကိုချက်ချင်းသိမ်းပိုက်ဖို့ဆောင်ရွက်ရမှာဖြစ်ကြောင်းဆောင်းမမှာဖော်ပြပါတယ်ဇူလိုင်လ19ရက်ဒီအနိုင်တဲ့မှာတော့မြန်မာနိုင်ငံရဲ့လက်ရှိအထွေထွေအကျပ်တဲဟာကလေးငယ်တွေရဲ့မျိုးဆက်တစ်ခုလုံးကိုထိခိုက်သွားနိုင်ကြောင်းကုလသမဂ္ဂကလေးသင်ငယ်အခွင့်အရေးဆိုင်ရာကော်မတီ CRC ကသတိပေးလိုက်တဲ့အကြောင်းဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးကတည်းကကလေး85ဦးသေဆုံးခဲ့ရပြီးတထောင်ဝန်းကျင်စုပြုံဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ပြစ်မှုကျူးလွန်ခြင်းရှိမရှိမသေးကြပဲထင်သလိုဖမ်းဆီးခဲ့တာဖြစ်ပြီးအဖမ်းဆီးကံကလေးတွေအနေနဲ့စေဝါကုသခံယူခွင့်နဲ့ပညာရေးထိခိုက်ရတဲ့အတီးပြုတ်တဲ့ရင်တွေရရှိထားကြောင်းကလေးသင်ငယ်အခွင့်အရေးကော်မတီ CRC ကထုတ်ပြန်ပါလေမြန်မာနိုင်ငံဟာ1992ခုနှစ်မှာ CRC အဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပါတယ်မြန်မာနိုင်ငံမှာလက်ရှိပေါ်ပေါက်နေတဲ့အခြေအနေတွေအတွင်းအာဏာသိမ်းစစ်အစိုးရနဲ့ရဲတပ်ဖွဲ့ကကလေးတွေကိုတပ်ဖြတ်နေတဲ့အပေါ် CRC ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်တချို့ကလေးတွေဟာသူတို့ရဲ့နေအိမ်မှာပဲအသက်ခံခဲ့ရတာပါမန္တလေးကအသက်6နှစ်အရွယ်မိန်းကလေးတဦးဆိုရင်သူဖခင်ရဲ့ရင်ခွင်နဲ့ရှိနေစဉ်မှာရဲကပြစ်ခတ်ခဲ့တဲ့အတွက်သေဆုံးခဲ့ရပါတယ်။ဒါ့အပြင်ရဲစခန်းတွေအချင်းထောင်တွေနဲ့စစ်တပ်ထိန်းသိမ်းရေးဌာနတွေမှာကလေးတွေကိုထင်သလိုဖမ်းဆီးထိန်းသိမ်းထားတာတွေမိဘတွေကိုမတွေ့ရှိမဖမ်းဆီးနိုင်လို့ကလေးတွေကိုတရားခံအဖြစ်ခေါ်ယူသွားတာတွေအပေါ်မှာလည်း CRC ကကန့်ကွက်ရှုံ့ချလိုက်ပါတယ်။အဲ့ဒီထဲမှာမန္တလေးတိုင်းရင်တွင်အာဏာသိမ်းစစ်အစိုးရကိုစန့်ကျင်သူဖခင်ကိုမတွေ့လို့အသက်9နှစ်အရွယ်သမီးလေးကိုဖမ်းဆီးသွားခဲ့တဲ့ဖြစ်ရလဲပေါက်ပြန်ပါတယ်။အလားတူကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကလည်းဆေးရုံတွေစာသင်ကျောင်းတွေဘာသာရေးဆိုင်ရာနေရာဌာနတွေမှာလက်နက်ကင်ဒုံချုံရေးတပ်ဖွဲ့တွေဝင်ရောက်သိမ်းပိုက်နေရာယူခဲ့ကြတဲ့အတွက်လည်းထိခိုက်ပျက်စီးမှုတွေမကြာခဏဖြစ်ပေါ်နေရာကြောင်းပြောပါတယ်ကုလသမဂ္ဂကလေးမြတ်ဂျမ်မုံငွေအဖွဲ့ UNICEF ကလည်းမြန်မာနိုင်ငံမှာအရေးကြီးတဲ့ကာကွယ်ဆေးတွေမထူးနှံ့ရသေးတဲ့ကလေးပေါင်း1000000ရှိနေသေးပြီးအာဟာရချို့တဲ့မှုစိုးစိုးဝါးဝါးခံစားနေရတဲ့ကလေးငယ်4000000ရှိနေကြောင်းလည်းပြောပါတယ်ဒါ့အပြင်ဒီပြဿနာဆက်လက်ပေါ်ပေါက်နေရင်ကလေးသင်ငယ်မျိုးဆက်တစ်ခုလုံးရုပ်ပိုင်းစိတ်ပိုင်းခံစားမှုပိုင်းနဲ့ပညာရေးစီးပွားရေးဆိုင်ရာအကျိုးဆက်တွေထိခိုက်သွားမဲ့အန္တရာယ်ရှိနေပြီးပြည်စုံကြွယ်ဝတဲ့ရှေ့ကြီးအနာဂတ်ကိုလက်လွတ်ဆုံးရှုံးသွားမှာဖြစ်ကြောင်းလဲ CRC ကော်မတီကတတိပြစ်လိုက်ပါတယ်ဒီပြဿနာခက်ခဲကိုငြင်းငြင်းချမ်းချမ်းနဲ့ အများဆုံးကိုက်တွေ့ဖြစ်ရှင်းဖို့ကလေးတငယ်အခွင့်အရေးတွေကိုအတတ်နိုင်ဆုံးမြင့်တင်ဆောင်ရွက်ကြဖို့လဲကလေးတငယ်အခွင့်အရေးကော်မတီ CRC ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။